ကိုကျော်ဦးမှုနဲ့ပတ်သက်ပြီးတော့အမှုကဘယ်တော့မှဖန်ခံရတယ်ဘယ်လိုတရားဆွဲတယ်ဘယ်လိုပြီးသွားရပါဗျာအဲ့ဒါလေးနည်းနည်းပါးပါးပြောပြပါလားဗျာ
ကိုကျော်ဦးတော့၃ရက်နေမှာဖန်တယ်ပြောတယ်စက်တင်ဘာ၃ရက်နေမှာဖန်တော့တော့သူတို့စစ်စီစစ်ချက်ရပါဗျာအမှုဖွင့်တယ်ဒီသောမောကျော်ဦးကသူတို့နှစ်ယောက်ကိုစစ်တယ်ဗျာစစ်ကြိုးကြီးမှာအဲစစ်ကြိုးကြီးဆွဲချက်တွေကတိုင်းရဖွင့်တယ်အဲ့ဒါနဲ့ပဲနှစ်မှုလုံးမပေါ်ဘူးသုံးတက်ကောစင်ပြီးမောအဲ့ဒီရဖွင့်တော့အဲ့ဒီရပဲသူတို့ကျင်းမှုတင်ရစင်းနေတော့ဗျာ
သူကဒီ73တစ်ဆိုတော့ဒီနေဆက်တွေပိုင်သွားတဲ့ကိစ္စလား
အဲနေဆက်ကိုနေဆက်ကိုသွားတယ်ပေါ့ပြန်ဝင်လာတယ်ကိုစောမောင်ကျော်ယူဟော
ဟုတ်ကဲ့အဲ့ဒါဆိုတော့ထိမ့်သိမ့်တာဘယ်လောက်ကြာလဲပြီးတော့သူတို့ဟိုထဲမှာ treatment ဘယ်လိုရှိတယ်ဗျာ
အဲဟိုမှာ treatment ကတော့ဒါတော့တိပိတဲ့အတိုင်းဖြစ်မှာပါဟိုထဲမှာတော့သုံးဆန်အတိုင်းပဲပေါ့သူတိုင်ချက်ကတော့ဒီလိုဖွင့်နေတိုင်းရတဲ့ဖွင့်မှုပဲတောင်းပေးကြရအထူးမှုစေဖွင့်နေစစ်ပြီးတော့ဒီစောမောင်ကကိုစံနဲ့ကျော်ကိုတမျိုးတခုကျော်ဦးတို့စစ်စစ်ကြရတရားမဲဖွဲ့ခြင်းနဲ့ generation ဖွဲ့နဲ့အစည်းအဝေးနဲ့ပါဝင်ခဲ့တယ်တပည့်နိုင်ငံတရားမဲသွားရောက်တယ်ဆိုတော့အဲ့ဒါ SMB1 ပေါ့နောက်တော့ CO တို့ NV တို့တင်တန်းနေတက်တယ်ပေါ့ဗျာနောက်ကြီးဇူလိုင်လကုန်ပိုင်းမှာတက်ရောက်တာပေါ်ပေါက်လို့ဆိုတော့သူတို့မတရားတင်ဥပဒေရကောင်းချမ်းတဲ့ဖွဲ့စည်းနဲ့ဆက်သွယ်လို့သူတို့ဥပဒေရရေးဆိုအမှုဖွင့်တယ်ပေါ့ဒါ SMB1 31လည်းဒီတိုင်းပဲမဲဆောက်မှာတရားမဲသွားပြီးတော့ CO Community Organization နဲ့ NV ကို Non Violence တင်တန်းတွေကို2000ကျော်ဇူလိုင်လကုန်ပိုင်းမှာတက်ရောက်တာပေါ်ပေါက်တယ်ဒါကြောင့်မို့ဆိုင်ရင်ကမဲဆောက်ကိုတရားမဲသွားပြီးတော့အထက်မောင်းတင်တန်းတွေတွေ့တယ်ကျေရောမြန်မာနိုင်ငံတရားဝင်ပြန်နေဝင်ရောက်လာတဲ့အတွက်ကြောင့်အရေးပြုပေးလို့ဆိုတော့73တရားပေါ့လောက်က73တရားအမှုဖွင့်တယ်ပေါ့နှစ်မှုပေါ့နှစ်မှုတရားစီဖွင့်တယ်ဟာ73တကိုတော့သူ5နှစ်ကြာတယ်အမြင့်ဆုံးပြစ်ဒဏ်ပဲပေါ့နောက် 71 ကိုလည်း3နှစ်အပြစ်ပေးတယ
်ဒါလည်းအမြင့်ဆုံးပဲလားဗျာ
ဟုတ်ဒါလည်းအမြင့်ဆုံးပဲနောက်သူတို့တကကျန်တဲ့6ယောက်နဲ့တွဲပြီးတော့ဦးသိန်းဖွဲ့6နဲ့ရန်ကုန်တော်ပိုင်းပြည်ရုံမှာအမှုဖွင့်ထားတယ်
အော်ဒါဆိုရင်တမှုကျန်းနေသေးရဲ့ဆိုတဲ့ဘောပေါ့
တမှုကျန်းနေရဲ့ဆိုတော့20ကျန်းနေရုံချင်
းဟုတ်ကဲ့ဒီတမှုတွေနဲ့အဲပတ်သက်လို့ရောဟိုရှင်းနေတယောက်အနေနဲ့ဘယ်လိုအထူးခုခံကာကွယ်လဲဗျဘယ်လိုခြေပါခွင့်ရှိတယ
်ကျွန်တော်အနေနဲ့ကတော့ခြေပါတာတော့ဥတွေကကြိုးခွင့်ရှိတာတော့ကြိုးတာပေါ့လေကြိုးရမယ်ဒါပေမဲ့သူတို့တွေကိစ္စတွေကလည်းအပေါ်စီဖြစ်နေတဲ့အခါကျကျွန်တော်တင်တဲ့ချက်တွေကသုံးသက်တဲ့အချိန်မှာတော့မသုံးတော့ဘူးပေါ့ဗျာ
။ဟုတ်ကဲ့ policy ဖြစ်နေရဆိုတာကဒီကိစ္စနဲ့ပတ်သက်တဲ့ဒီလှုပ်ရှားမှုနဲ့ပတ်သက်တဲ့ဟာတွေကိုတရားစီရင်ရမယ်ဒီလိုပဲဆုံးဖြတ်ရမယ်လို့ဖြစ်နေတဲ့အခါကျတော့
သဘောမျိုးဟုတ်တယ
်။
ကျွန်တော်ကခန်းကဏ္ဍသိရောမကြည့်ပေါ့ဗျာ။ရှင်းနေဒီရောက်အနေနဲ့ကတော့ဥပဒေရအကာအကွယ်မပေးနိုင်တော့တော့ဝမ်းနေတယ်ပေါ့ဗျာ။ဟုတ်ပါပဲကျွန်တော်
ဟုတ်ကဲ့ပါနောက်ပြီးတော့ခုကိုစောမောင်တို့ကိုကျော်ဦးတို့အမှုမှာပေါ့နော်ဟို
စိ
တ်ထဲမှာဒီဟာတော့ဟိုဥပဒေနဲ့နားလည်ထားတဲ့ဥပဒေတချို့တော့မပြောမယ်ဆိုရင်တော့ပြတ်ထားဥပဒေနဲ့မညီလာဘူးဆိုရင
်အဲအ
ဲ့လိုမျိုးအချက်နှစ်ချက်သုံးချက်နဲ့ရှိရင်ပြောပြပြရလားဗျာ
ရှိတယ်ဆိုတော့ဒါပါပဲအဓိကအမှုဖွင့်တာပေါ့ကျွန်တော်ကသူတို့ရဲ့စစ်စစ်ရေးပေါ်ချက်ရဖွင့်နေဆိုတော့ဟိုဥပဒေနဲ့မညီဘူးဒီပေါ်မှာပဲထည့်သုံးတာလည်းဥပဒေနဲ့လွဲမှားတယ်ပြောအောင်ပါဗျာ
ဟုတ်ကဲ့
ဥပဒေအရောက်ကရဲရကြီးကြီးထွက်ချက်ကတတိကံမဝင်ဘူးဆိုတော့ပြတ်ထားမိတာပဲကြမ်းမ်းရပြန်ဒီထွက်ချက်ဒီပုံမှာအားပြုလို့တိောက်တော့ဒါတော့ချွတ်ချော်တယ်ပဲပြောရမှာပေါ့
ဟုတ်ကဲ့ပ
ါကျွန်တော်တို့လည်းဆက်လက်ဆောင်ရွက်ကြရရှိတယ်ဟိုအယူခံတို့ပြင်ဆင်တို့ကတော့ဆက်လက်ဝင်ရောက်ဖို့တော့အစီအစဉ်နေသေးတယ်ပေါ့
ဟုတ်ကဲ့ပါကျေးဇူးပါပဲခင်ဗျ
ဟုတ်ကဲ့ခင်ဟုတ်ကဲ့ခင်